ဒီကတဲ့မလန်၂၀ရက်နေ့ကနိုင်ငံတော်သမ္မတဦးထင်ကျော်ယာရုကနေနှုတ်ထွက်သွားပါတယ်။၂၀၀၈ဖွဲ့စည်းပုံအခြေခံဥပဒေအရသမ္မတဟာအခုလိုပဲနှုတ်ထွက်ခွင့်ရှိပြီးလွတ်တော်ဘက်ကနေနောက်ထပ်သမ္မတအစ်စ်တယောက်ရွေးချယ်ရေးလုပ်ငန်းစဉ်တွေလုပ်ကိုင်ပေးရပါတယ်။ဒီပိုင်းနဲ့တည်းအဲ့ဒီတနေ့ထဲမှာပဲဒီလိုလွတ်တော်ဥက္ကဋ္ဌဦးမင်းကလည်းတာဝန်ကနေနှုတ်ထွက်သွားပါတယ်။မလန်၂၀ရက်နေ့မှာတော့ဒီလိုလွတ်တော်ဟာဥက္ကဋ္ဌဖြစ်ဦးတီခွန်မြတ်ဒီဥက္ကဋ္ဌဖြစ်ဦးထွန်းထွန်းဟင်ကိုရွေးချယ်တင်မြှောက်လိုက်ကြပြီးမလ23ရက်နေ့မှာလုပ်တဲ့ရွေးကောက်ခံဒီလိုလွတ်တော်အမတ်တရဲ့အစည်းအဝေးမှာတော့အဲ့ဒီအစုအဖွဲ့ရဲ့ဒုသမ္မတအဖြစ်ဦးဝင်းမြင့်ကိုမဲပေးရွေးချယ်လိုက်ကြပါတယ်ပြောရရင်ဒီဖြစ်စဉ်တွေဟာတိတ်အပြောင်းအလဲကြီးမဟုတ်ပေမဲ့အခင်းအကျင်းအသစ်တစ်ခုလိုတော့ရှိနေနိုင်ပါတယ်ပေါ်ပေါလာတဲ့အခင်းအကျင်းတွေအပြောင်းလဲအောက်မှာတိုင်းပြည်ကိုစီမံခန့်ခွဲနိုင်တဲ့လုပ်ပိုင်ခွင့်နဲ့အာဏာ NLD လက်ထက်ဘယ်လောက်ရှိနေမလဲဆိုတာကုရပဆွေးနွေးတင်ပြသွားပါမယ်
သိပ်ပြီးအပြောင်းလဲကြီးမဟုတ်ဘူးလို့ပြောရတာကတော့နောက်တက်လာမယ့်သမ္မတဟာ NLD ထိပ်တိုင်းခေါင်းဆောင်ဦးဝင်းမြင့်ဖြစ်မယ်ဆိုရင်တော့သိပ်ပြီးအပြောင်းလဲကြီးမဟုတ်ဘူးလို့ပြောရမှာပါအရင်လိုပဲဒေါက်ဆန်းစုကြည်ရဲ့ဦးဆောင်မှုအောက်မှာပဲသမ္မတအနေနဲ့အလုပ်လုပ်သွားမှာမို့လို့ပါလာမယ့် match လ28ရက်နေ့ဗုဒ္ဓဘုနေ့လောက်ကျင်းပဖို့ရှိတဲ့ပြည်ထောင်စုလွှတ်တော်ရဲ့နိုင်ငံတော်သမ္မတရွေးချယ်ပွဲမှာဦးဝင်းမြင့်ကပဲသမ္မတဖြစ်ဖို့တရားတော်ရှိနေပါတယ်အမတ်အားလုံးနဲ့တက်မတော်သားကိုစလေရီပေါင်းထားတဲ့သမ္မတရွေးချယ်ရေးအဖွဲ့ထဲမှာအင်အားအများဆုံးဟာ NLD ပါတီဝင်တွေဖြစ်ပြီးစုစုပေါင်း659ယောက်ရာခိုင်နှုန်းအဖြစ်59ရာခိုင်နှုန်းကျော်ရှိနေပါတယ်။တက်မတော်က166ယောက်နဲ့25ရာခိုင်နှုန်းပြည်ခိုင်ဖြိုးက41ယောက်နဲ့6ရာခိုင်နှုန်းအဲ့ဒီနှစ်စုပေါင်းလိုက်ရင်တော့37ရာခိုင်နှုန်းကျော်လေးပဲရှိမှာပါ။အခြားပါတီနဲ့တတိပုဂ္ဂလတွေကအယောက်60900ခိုင်နှုန်းပဲရှိပါတယ်။ဖွဲ့စည်းပုံအရသမ္မတရွေးချယ်ရေးပုံစံဟာဒုသမ္မတတွေကသမ္မတအဖြစ်ကိုကြိုက်စစ်တရားတယောက်ကိုမဲပေးရွေးချယ်ရတာပါ။မဲအများဆုံးရသူသမ္မတဖြစ်လာမှာမို့ NLD အမတ်တွေမဲပေးတဲ့ဒုသမ္မတဟာသမ္မတဖြစ်လာမှာတည်ကြနေပါတယ်။ဒါကြောင့်ဦးဝင်းမြင့်သမ္မတဖြစ်လာမှာပါ။ဦးဝင်းမြင့်နိုင်ငံတော်သမ္မတဖြစ်လာရင်အရင်သမ္မတဦးထင်ကျော်ထက်ပိုပြီးလုံနိုင်ကန်တဲ့အခြေအနေဖြစ်လာမှာတည်ကြပါတယ်။အရင်သမ္မတဦးထင်ကျော်ဟာဒေါက်ဆန်းစုကြည်နဲ့ရင်းနှီးသူတစ္ဆာရှိသူ NLD ကိုအစဉ်တစိုက်ထောက်ခံသူဆိုပေမဲ့ပါတီလုပ်ငန်းတွေနိုင်ငံရေးလုပ်ငန်းတွေမှာဦးဝင်းမြင့်လောက်ထဲထဲဝင်ဝင်လုပ်ကိုင်ခဲ့သူမဟုတ်ပါဘူး။စောင်းပါတွေစာတွေရေးပြီးအေးအေးချမ်းချမ်းနေထိုင်တတ်သူတယောက်ပဲဖြစ်ပါရဲ့။အဲ့ဒီလိုအခြေအနေမျိုးကိုသူသမ္မတတာဝန်ယူခဲ့တဲ့နှစ်နှစ်တာကာလကိုပြန်ကြည့်ရင်သိနိုင်ပါရဲ့။ဦးဝင်းမြင့်ကတော့အဲ့ဒါနဲ့ချမ်းသာတာကြောင့်သမ္မတအဖြစ်အလုပ်တွေပိုးပြီးတက်တက်ကြွကြွလုပ်နိုင်နိုင်ငံရေးမှာပိုတက်တက်ကြွကြွပါဝင်နိုင်မှာဖြစ်ပြီးဒေါက်ဆန်းစုကြည်ရဲ့ရည်မှန်းချက်တွေကိုပိုပြီးအကောင့်ထဲဖော်ပေးနိုင်မယ်သူဖြစ်လာမှာပါဒါဟာ NLD ပါတီအတွက်ပိုပြီးကောင်းတဲ့အခြေအနေမျိုးပ
ါဒါပေမဲ့လွှတ်တော်ဘက်ကိုကြည့်လိုက်ရင်တော့အခြေအနေတစ်မျိုးပြောင်းလဲသွားတာမြင်ကြရပါလိမ့်မယ်ဝင်းမြင့်နေရာမှာပြည်သူ့လွှတ်တော်ဥက္ကဋ္ဌအဖြစ် NLD ဘက်ကရွေးချယ်ပေးလိုက်သူကတော့သူရဦးရှင်မန်းနဲ့နီးစပ်သူတူဦးလည်းဖြစ်2019စက်တင်ဘာကမှပြည်ခိုင်ပြိုးပါတီကနှုတ်ထွက်ထားတဲ့ကချင်လူမျိုးဦးတီခွန်မြတ်ပါလက်ရှိပြည်အုပ်ရှင်မဟာလွှတ်တော်ကိုတင်မဲ့ဥပဒေကြမ်းတွေကိုစီစဲရတဲ့ဘလို့ဥပဒေကြမ်းမျိုးတင်မဲ့ဆိုတာရွေးချယ်ရတဲ့အထူးကော်မရှင်အကြီးအကဲဖြစ်နေတော့ဥပဒေပြည့်ရေးမှာပြည်အုပ်ရှင်မရဲ့ဩဇာအခုထက်အများကြီးပိုလွှမ်းမိုးလာလိမ့်မယ်လို့ခန့်မှန်းနိုင်ပါတယ်။နေရာမှာပြည်အုပ်ရှင်မဟာပြည်သူ့လွှတ်တော်ဥက္ကဋ္ဌအဖြစ်သူတာဝန်ယူခဲ့ခြင်း၅နှစ်တာကာလဘလို့ဥပဒေမျိုးပြဋ္ဌာန်းခဲ့တယ်။ဘယ်ဥပဒေတွေနဲ့ပတ်သက်ပြီးသူ့အမြင်ဘလို့ရှိတယ်ဆိုတာပြန်ကြည့်ရင်သိနိုင်ပါတယ်။နမူနာအဖြစ်ဖွဲ့စည်းပုံပြင်ရေးကိစ္စမှာဒီမိုကရေစီအရေးဖက်ဒရယ်အရေးထက်သူသမ္မတဖြစ်နိုင်ရေးလမ်းပွဲအောင်ကြိုးစားခဲ့တာတွေ့နိုင်တယ်လို့ပြည်တွင်းမှာနိုင်ငံခြားဗန်ဒီရုံးခန်းဖွင့်ခဲ့ပြတဲ့ကိစ္စနိုင်ငံတကာကုမ္ပဏီတွေကိုဆက်သွယ်ရေးလုပ်ငန်းလိုင်စင်ချထားပေးတဲ့ကိစ္စစတာဒီမှာဆန့်ကျင်ခဲ့သူတယောက်လည်းဖြစ်ပါတယ်
။ပြောရရင်ဥပဒေပြည်ရေးမှာတိုင်းပြည်အကျိုးစီးပွားထက်ခရိုနီတွေအခွင့်ဒုက္ခတွေအကျိုးရှိအောင်ပိုးပြီးလုပ်ခဲ့သူလားမေးခွန်းထုတ်ခံရသူဖြစ်ပါတယ်။ဒါကြောင့်နိုင်ငံအတွက်အတော့ကိုအရေးပါတဲ့တည်သူ့လွတ်တော်ဥက္ကဋ္ဌအဖြစ်ဦးတီခွန်မြတ်ကိုရွေးချယ်လိုက်တာဟာ NLD ပါတီအတွက်ဥပဒေတည်ရေးလုပ်ငန်းမှာတည်သူလူထုအကျိုးဒီမိုကရေစီအကျိုးကိုစိတ်တိုင်းကျဆောင်ရွက်နိုင်ပါမလားဆိုတာကတော့တန်တရာရှိစရာပါ။အခြားတစ်ဖက်မှာတော့ငင်းငင်းလုပ်ငန်းစဉ်ဥဆောင်မှုမှာ NLD ရဲ့အခန်းကဏ္ဍရော့ကျလာတာလည်းတွေ့နေကြရပါတယ်။ငင်းငင်းလုပ်ငန်းစဉ်ကြီးတစ်ခုလုံးရဲ့ဦးစီးခေါင်းဆောင်ဟာဒေါက်ဆန်းစုကြည်ဖြစ်ပြီးလက်တွေ့အကောင့်ထဲဖော်ရမှာတော့ဒေါက်တာတင်မျိုးဝင်းဦးဆောင်နေပါတယ်။အဖွဲ့ဝင်ဖြစ် NLD ဘက်ကဦးအောင်စိုးနဲ့ဦးနိုင်ငယ်လင်းတို့ပါဝင်ပါတယ်။လက်တွေ့အခြေအနေမှာတကယ့်ခေါင်းဆောင်မှုနေရာယူထားတဲ့ဒေါက်တာတင်မျိုးဝင်းအနေနဲ့ငင်းငင်းဖြစ်စဉ်ဆိုင်ရာကိစ္စတွေလက်နက်ကင်တပ်ဖွဲ့အကြောင်းတွေကိုထဲထဲဝင်ဝင်မသိတာ ဦးအောင်စိုးဦးနိုင်ငံလင်းတို့ကလည်းထိထိရောက်ရောက်ထဲထဲဝင်ဝင်မပါဝင်နိုင်တာကြောင့်အစိုးရဘက်လို့ပြောလိုက်ရင်ဗိုလ်ချုပ်ကြီးဟောင်းဦးခေစောဦးတမရရုံညွှန်ကြားရေးမှူးချုပ်ဦးစော်ထင်းနဲ့တမရဗိုလ်ချုပ်ကြီးတွေရဲ့လက်ထဲပဲရောက်နေတာတွေ့မြင်နိုင်ပါတယ်။တနည်းပြောရရင် NLD ဟာဥပဒေပြည်ရေးလွှတ်တော်ကိုလွှမ်းမိုးထားပြီးအစိုးရဘက်ကဦးဆောင်နေပေမယ့်ငြိမ်းချမ်းရေးတည်ဆောက်ရမှာတော့တကယ်ဦးဆောင်မှုနေရာစီမံခန့်ခွဲမှုနေရာမှာရှိမနေဘူးလို့ပြောနိုင်ပါတယ်
။ဒါဒီအလုံးကိုခြုံငုံသုံးသပ်ကြည့်လိုက်ရင်လက်ရှိဖြစ်ပေါ်လာတဲ့အခင်းကြီးအခြေအနေကဒေါက်တာစုကြည်ကတိုက်ပြည်အတွက်နံပါတ်1အရေးကြီးဆုံးလို့သဘောထားတဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာ NLD ပါတီရဲ့ဦးဆောင်မှုနဲ့စီမံခန့်ခွဲမှုအောက်တနည်း NLD ရဲ့လက်ထက်မှာရှိမနေပါဘူး။ရေးကြီးပါတယ်ဆိုတဲ့ဥပဒေပြည်ရေးမှာလည်းအဓိကခေါင်းဆောင်ပြည်သူ့တော်ဥက္ထာဒီခံပြိုးပါတီဝင်ဟောင်းပြောက်ရှင်မန်းနဲ့နှိစက်သူဖြစ်နေတော့ NLD ပါတီလက်ထက်အပြည့်ဝရှိမနေဘူးလို့ပြောရမှာဖြစ်ပါတယ်။ဘယ်လိုပဲဖြစ်ဖြစ်တိုင်းပြည်စည်းဝါဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်လို့ကတော့ဒေါက်ဆန်းစုကြည်ဦးဆောင်တဲ့အစိုးရလက်ထက်တနည်းပြောရရင် NLD ပါတီလက်ထက်အပြည့်ဝရှိနေသေးတယ်လို့ဆိုရမှာဖြစ်ပါကြောင်းသုံးသပ်တင်ပြလိုက်ရပါမယ်။